ကြသေးခင်ကပဲမွန်ပါတီနှစ်ခုချင်းပါတီနှစ်ခုပေါင်းသွားကြတာတွေ့ရတယ်ဆရာတို့ရခိုင်တိုင်းသားများတို့တဲ့ပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်တို့ပူးပေါင်းမဲ့အလားအလာရောဘယ်လိုမျိုးရှိပါလဲခင်ဗျာ
ကျွန်တော်တို့ဘက်ကပြည်နိုင်ရေးမစ်ရှင်တစ်ခုဖွင့်ထားပါတယ်ပြည်နိုင်မှုတွေကတော့ရှိပါတယ်ကျွန်တော်တို့ဘက်ကဖိတ်ခေါ်မှုထုတ်ပြန်မှုတွေရှိပါတယ်ရခိုင်ဒီမိုကရေစီဖွင့်ချုပ်ကမပုံတင်ပြီးတဲ့နောက်မှာလည်းပြည်နိုင်မှုတွေရှိတယ်လို့ကျွန်တော်သိရပါတယ်ကျွန်တော်တို့ကဒီလာ2015မတိုင်ခင်တော့ကျွန်တော်တို့ကတော့မှန်းထားတာပေါ့နော်ဒါညှိနှိုင်းမှုအဆင်ပြေသွားနိုင်ပါတယ်လို့မှန်းထားပါတယ်အဲ့ဒါကအရှိကြဆုံးပါညီလာခံကလည်းဒီညှိနှိုင်းမှုနဲ့ပတ်သက်လို့တော့ကျွန်တော်တို့ကိုတောင်းဆိုမှုတစ်ခုတည်းရှိလာနိုင်ပါတယ်ကျွန်တော်တို့ကိုယ်နိုင်ကိုယ်ကလည်းညီလာခံပြီးတဲ့နောက်မှာညှိနှိုင်းသွားဖို့တော့ကျွန်တော်တို့တွန်းတောင်းတိုက်တိုက်နဲ့ဒိတ်တွန်းသွားဖို့လေးရှိပါရယ
်ပါတီနှစ်ခုဖြစ်နေတာကနေပူးပေါင်းနိုင်ခဲ့လို့ရှိရင်ဘယ်လိုအကျိုးရလဒ်တွေရှိနိုင်မယ်လို့တွက်ဆထားပါလဲခင်ဗျာ
အမျိုးသားပြန်လေစီလုံးညညရေလို့ခုသုံးနေကြတာရှိတယ်လေဒီကြားစီရေပေါ့နော်အဲ့တော့ကျွန်တော်တို့ကအဲ့ဒါကိုပြောရပါဒေသတစ်ခုမှလေးပဲမျိုးသားချင်းချင်းပထမရင်ကြားစီအောင်လုပ်ရလိမ့်မယ်နောက်မှနော်ဒါဒီတောင်စုရဲ့ရင်ကြားစီရေကိုလောက်အောင်ပါပေါ့နော်အဲ့တော့ရှင်းကလည်းရှင်းရခိုင်ကလည်းရခိုင်မောင်ကလည်းမောင်ဟိုဒီကလာမှာတောက်ထားနိုင်မှတို့ကကြမယ်ဆိုတဲ့ပုံပါအဲ့ဒါကြောင့်ကျွန်တော်တို့ကလည်းယူဝါဒနော်တူတာလေးတွေတူတာလေးတွေကိုကျွန်တော်တို့ကညှိနှိုင်းမယ်ဆိုရင်ကျွန်တော်တို့ဟာဒါလက်ရှိလိုအပ်ချက်ရပေါ့နော်ကျွန်တော်ဟာစုစည်းနိုင်မယ်ပေါင်းစပ်နိုင်မယ်တော့ကျွန်တော်တို့ညှိနှိုင်းတိုင်ပင်ပြီးကမှတူတူသွားနိုင်မယ်ဆိုတော့ယူဆချက်ရှိကြပါတယ်အဲ့လိုသွားခြင်းအပြင်ကျွန်တော်တို့လူတူကလည်းတော့ကျွန်တော်တို့ပုံမှာပို့ပြီးအားကိုးလာလိမ့်မယ
်နောက်တစ်ခုကမကြတဲ့ခင်ကပဲချင်းအမျိုးသားပါတီဥက္ကဋ္ဌကျွန်တော်တို့ RFA ကိုပြောခဲ့တာရှိတယ်ပေါ့လေ2015ရွေးကောက်ပွဲအတွက်ဒီချင်းတို့မွန်းတို့ရခိုင်ကရင်စတဲ့တိုင်းရင်းသားပါတီတွေစုဖွဲ့ပြီးတော့ညီနောင်တိုင်းရင်းသားပါတီကြီးတခုတီထောင်ဖို့ဆိုပြီးတော့ညီမှန်းထားတာရှိတယ်လို့ပြောတယ်ဒီကိစ္စရောဖြစ်နိုင်ရေးရှိပါမလားခင်ဗျာ
ဖြစ်နိုင်ခြေရှိသလားဆိုရင်ဖြစ်နိုင်ခြေရှိဖို့ကျွန်တော်စူးစမ်းရင်ဖြစ်နိုင်ခြေရှိပါတယ်။ညီနောင်တိုင်းရင်းသားပါတီဆိုတာကမိမိတို့ကိုမိမိတို့ကမျိုးသားပါတီတစ်ခုဖြစ်ဖို့နော်လူမျိုးစုတစ်ခုကိုတာဝန်ယူနိုင်တဲ့သို့မဟုတ်တာဝန်အနှင်းချင်းကိုခံရတဲ့ပါတီကြီးတစ်ခုဖြစ်နေဖို့ဦးစွာလိုအပ်ပါတယ်။အဲ့တော့ကျွန်တော်တို့ကိုကျွန်တော်တို့အဲ့ဒါကြောင့်လူမျိုးစုတစ်ခုမှရှိတဲ့ပါတီငွေလေးတွေသို့မဟုတ်ပါတီကြီးတွေပေါ့နော်အချင်းချင်းပူးပေါင်းခြင်းအပြင်နော်ပါတီကြီးတစ်ခုဖြစ်လာမယ်မျိုးသားပါတီတရားဖြစ်လာမယ်ဆိုတော့အဲ့လိုမျိုးသားပါတီတွေကိုစားပြုတဲ့မျိုးသားပါတီတွေကတော့မဟာမိတ်ပုံစံကျွန်တော်တို့ကညင်ကိုပါတီချင်းလို့စုဖွဲ့နိုင်မယ်ဆိုရင်တော့ဖြစ်အားကြီးမတဲ့အစုအဖွဲ့ကြီးတစ်ခုဖြစ်လာမှာပေါ့ဒီပါတီတစ်ခုအသွင်မျိုးဖန်တီးနိုင်မှုကအင်မတန်ကိုမှလိုပါလိမ့်မယ်။ဘာလို့လူမျိုးတစ်မျိုးမှသူ့ရဲ့မျိုးသားဟောပို့ interest တူချင်မှလည်းတူတယ်။သူ့ရဲ့ပထဝီနိုင်ငံရေးအခြေအနေနောက်ခံသမိုင်းကြောင်းသူ့ရဲ့ယဉ်ကျေးမှုစာပေတူချင်မှတူပါလိမ့်မယ်။ကိုကိုရဲ့ဘာသာအယူအဆပြီးပြီလေ။အဲ့တော့ကျွန်တော်တို့ထင်ပါတယ်ကျွန်တော်တို့ဟာစုဖွဲ့မှုမှန်မှန်ကန်ကန်နဲ့နော်အင်အားကြီးမားစွာသောတိုင်းနာပါတီရဲ့စုဖွဲ့မှုကြီးတစ်ခုဖြစ်တော့ဒီရှိဖို့များပါတယ်အဲ့လိုတရှိဖို့တော်တဲ့ကုဏအခြေခံလိုအပ်ချက်ဖြစ်တဲ့မိမိမျိုးသားကိုနှိုက်ကိုကမိမိမျိုးသားဒေသအတွင်းမှာမျိုးသားပြန်လည်ရင်ကြစီကိုဥစွာတည်ဆောက်ဖို့လိုပါတယ်အဲ့ဒါကြောင့် ALD နဲ့ RNDP ပူးပေါင်းဖို့ဆိုတဲ့အပိုင်းတွေရေကျွန်တော်တို့ဒေသမှာလည်းတခြားပါတီတွေမပေါ်ပေါက်လာနိုင်ဘူးမပေါ်ပေါက်နိုင်ဘူးလို့လည်းကျွန်တော်မပြောနိုင်ဘူးလေမိတို့ပင်ပေါ်ပေါက်ပါစေကျွန်တော်တို့ပါတီအကုန်လုံးဟာစုစည်းနိုင်ရမယ်စုစည်းပြီးပြီးကမှမျိုးသားပါတီကြီးတစ်ခုအတွင်းနဲ့ခုနလိုတိုင်းသားတခြားဒေသကပုဂ္ဂိုလ်တွေပါဝင်တဲ့ပါတီတွေနဲ့ကျွန်တော်တို့မိတ်ဆွေဖွင့်နိုင်ခဲ့မယ်ဆိုရင်စုပေါင်းဖွင့်နိုင်ခဲ့မယ်ဆိုလို့ချင်းကျွန်တော်ထင်တယ်ဥစ္စာကြောင့်တို့ရဲ့နေကောင်းဟာအောင်မြင်သွားဖို့အကြောင်းအမှတ်ရှိပါတယ်
ဒေါက်တာဦးမောင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ